ကိုင်းတိုင်းအထက်ပိုင်းဟိုမလင်းမြို့ရွှေပြည်အေးကျေးရွာနဲ့လွှားစင်ကုန်းကျေးရွာတွေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေသုံးရက်ဆက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်တပ်စခန်းတချို့လည်းသိမ်းဆီးရမိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရယ်။တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးကုန်စည်နှုန်းတွေလည်းမြင့်တက်နေပါရယ်။ဟိုမလင်းမြို့နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုခမောင်စွန်းမင်းကတင်ပြပေးပါမယ်ရှင်။
စကိုင်းတိုင်းတပ်ပိုင်းဟိုမလင်းမြို့နယ်ထဲမှာစစ်တပ်နဲ့ရှမ်းပြည်အမျိုးသားတပ်မတော် SNE ကတစ်ဖက်ဟိုမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကတစ်ဖက်ဒီလနိုဝင်ဘာ20ရက်နေ့ကစလို့နိုဝင်ဘာ23ရက်နေ့အထိတိုက်ပွဲဖြစ်ပွားနေပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဟိုမလင်းမြို့နယ်ရွှေပြည်အေးမြို့ကနေရာတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့စစ်တပ်နဲ့ရှမ်းပြည်အမျိုးသားများတပ်ကအင်အားအများအပြားနဲ့ပြန်လည်ထိုးစစ်ဆင်လာတဲ့အတွေ့နောက်ကိုစုပ်ပေးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်ဒါပေမဲ့နောင်ဘူအောင်နဲ့တွားစင်ကုန်းကြီးရွာမှာရှိတဲ့ရှမ်းပြည်အမျိုးသားတပ်မတော်ရဲ့စခန်းကုန်းတွေကိုတော့သိမ်းပိုက်နိုင်ခဲ့တယ်လို့အုံမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်တပ်ပေါင်းစုကတော့ဒီရည်နောင်ဘူအောင်ကလည်းနည်းနည်းရတို့ကတော့ဘာကြောက်ရလဲလဲအမှန်ကရှမ်းမျိုးတော်တမောကအခန့်ကျတာဆိုတော့လည်းတော်တယ်ကကြောရှိပြီးမှဒီကြောင့်မလေးကြည့်လာရမှာဖြစ်ပေါ်တယ်တော့ဒီလုံးမှာတော့ဒီကဖြစ်ပေါ်တယ်ရှိပြီးမှဖြစ်တဲ့တိုက်ပွဲကသူတို့ဘုရားရှိတောင်းထိုးလာတာဖြစ်ပြီးများတဲ့အတွက်နောက်ဆုတ်ပြေးလိုက်ရပြီအဲနောင်ပေါ်တော့ဒီကုန်းက SNU စံတုံးမျိုးလို့ပြီးပြင်နိုင်တယ်
နောင်ဘူအောင်နဲ့လွှားစင်ကုန်းမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကလက်နက်ခရံတချို့သိမ်းဆီးရမိခဲ့ပြီးနိုဝင်ဘာလ23ရက်နေ့အထိလွှားစင်ကုန်းကျေးရွာတွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။လေကြောင်းကပစ်ခတ်တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြာဆုံးခဲ့ပြီးစစ်တပ်နဲ့ရှမ်းပြည်အမျိုးသားတပ်မတော်ဘက်ကလည်းတေဆုံးထိခိုက်တာတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ပိုကျုပ်ဇော်မင်းထွန်းကတော့နောင်ဘူအောင်ကျေးရွာမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ကချင်လွတ်မြောက်ရေးတပ် KIA တို့ကတစ်ဖက်ရှမ်းပြည်အမျိုးသားတပ်တို့ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်တာတဲ့တိုင်းရင်းသားအချင်းချင်းပြည်ပကဖြစ်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဒီလနိုဝင်ဘာ22ရက်နေ့ကပြောပါတယ်တိုက်ပွဲကြောင့်အသွားလာမရှိဘဲကုံစီစီစဉ်မှုရပ်တန့်နေတဲ့အတွက်အခုဆိုရင်ဟိုမလင်းမြို့မှာအခြေခံစားတောက်ကုံစည်းနှုံးတွေလည်းမြင့်တက်နေတယ်လို့ဒေသခံတဦးကပြောပါတယ်
။လမ်းကလည်းတောက်လျှောက်ဖြစ်နေတာ၊နောင်ပေါ်အောင်နောက်နားရလည်းဖြစ်နေတာ၊ရှိပြေးတို့နောင်ပေါ်အောင်နောက်နားတို့ဖြစ်နေတော့ဟောင်းမြန်လည်းအကုန်ပိတ်ခတ်လာဆိုတော့ကားတွေကဘလို့မှရှိမပြေဘူး။ပိတ်ထားတယ်ဆိုတော့ဟိုလိုပေါ်ကဟိုကပိတ်လိုက်ဒီကပိတ်လိုက်လမ်းမှာအသားစီးရများတော့မသွားကြတာပေါ့။ဥဒီမှာလည်းကျုပ်တလုံးရှိရတဲ့ခရင်ကြီးဒီပိတ်တာတောင်းတောင်းတောင်းခွဲရှိတယ်။အော်စီဒီပိတ်တာရိုးရိုးစီတောင်းတောင်းခွဲတဲ့ပိတ်တာ။
ကုံမလီမြို့ကိုကုံလန်းအပြင်ချင်းတွင်းမြစ်အတိုင်းရေလန်းကပါကုံစီတွေကူးတန်းသွားလာနေကြတာပါဒါပေမဲ့မုံရွာဖောင်းပြင်ဟိုမလင်းဆက်လီတွေလည်းလုံခြုံမှုမရှိတဲ့လန်ခီအခြေအနေတွေကြောင့်မသွားတာကြာမြင့်နေပြီလို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကလည်းရွှေပြည်အေးမြို့ကနေရာတချို့နဲ့နောင်ဘူအောင်လွှားစင်ကုန်းကျေးရွာတို့ကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ခဲ့တယ်လို့အခုဒီချိန်တိုက်ခိုက်ချိန်မှာတော့နောင်ဘူအောင်ကျေးရွာနဲ့လွှားစင်ကုန်းကျေးရွာကရှမ်းပြည်အမျိုးသားပြားတပ်မတော်စခန်းကုန်းတွေကိုသိမ်းဆီးရမိတာလည်းဖြစ်ပါတယ်ခင်ဗျာ